မြန်မာနိုင်ငံတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပြီးလူနာတွေကိုကုသရေးအတွက်အောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရတာနဲ့အတူတည်ဆုံးသူတွေလည်းတိုးလာနေကြကြောင်းအလျင်မီအောင်ကြိုးဖို့စီစဉ်နေရတဲ့အကြောင်းအကူအညီပေးအဖွဲ့တွေကပြောပါတယ်။တစ်ချိန်တည်းမှာပဲ COVID-19 ရောဂါလက္ခဏာပြတဲ့လူနာတွေရဲ့မိသားစုဝင်တွေလည်းအောက်ဆီဂျင်ရရှိရေးအတွက်စက်ပြီးစူးစမ်းနေကြရပါတယ်။ AP နဲ့ ASP သတင်းဆောင်မတွေကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကတင်ဆက်ပါပါ။
ရန်ကုန်မြို့ကရေဝဲတုတ်တန်ကမိတိကျိုဆက်၃လုံးနဲ့မနေ့ကနေ့ကနေညနေ၅နာရီအထိတည်ဆုံးသူတွေကိုဇက်တိုက်တကြိုပေးနေရတယ်လို့ရေဝဲတုတ်တန်တာဝန်ရှိသူတို့ကပြောပါတယ်။စစ်ကောင်စီကနိုင်ငံတွင်းကိုဗစ် -19 အခြေကံကြုံမှုနဲ့ပတ်သက်ပြီးဝေဖန်မခံတာကြောင့်သူ့နာမည်ကတော့မဖော်ပြဖို့ပြောပါတယ်။ရန်ကုန်မြို့ကကိုတန်းစော်ဝင်းကတော့ညီမဖြစ်သူကိုလောလောလတ်လတ်ဆုံးရှုံးထားသူပါ။
ကိုရည်ရည်ရောပထမနေ့ကသူကမူးရမူးရလို့ပြောတော့အပြစ်ရှာရလို့မူးရမူးရလို့ပြောလိုက်တယ်။ဘာလို့ဒီစေးရည်တွင်းနဲ့စေးရည်တွင်းတော့စေးရည်စားပြီးတော့နေရောဒီအောက်တင်းရဲ့ရှိရယ်။နေ့တည်းရောနေ့တည်းကလည်းတော့ခံစားလိုက်တာပေါ့။သူကဒီကြက်လို့ဒီတော့ဘာရောကခံစားမရှိဘူး။ဟာဒီမနေ့ကျမှအခုရှားစီကြရတဲ့အိမ်မှာအောက်စီကြလဲတွေ့ရကျွန်တော်ဒီတော့ဟောရတယ်အိုးကြီးလုံးကြီးအဲ့ဒါပြီးတော့အိုးပြတ်တော့လည်းပုံတော့ပုံတော့ကြောင်းရတာကိုကြောင်းအောင်။အော်ဒီမဲ့ပေါ်လာတော့
COVID-19 အတီးပြုလူနာသေဆုံးခဲ့ရင်အရက်ဖက်အကူအညီပေးရအဖွဲ့တွေကကူညီဆောင်ရွက်ခွင့်ကိုအနာပိုင်းတို့တားမြစ်ထားတာပါအခုအရက်ဖက်အကူအညီပေးရအဖွဲ့တွေကူညီပေးနေကြတဲ့နာရီးတွေမှာအများစုကအောက်ဆီဂျင်ကျက်လက်မှုကြောင့်သေဆုံးရသူတွေဆိုပြောပါတယ် COVID-19 ရောဂါလက္ခဏာပြသူတွေနဲ့ COVID-19 ရောဂါဖြစ်ပေမဲ့စိတ်ညုံတက်ခွင့်မရသူတွေအောက်ဆီဂျင်သုံးပြီးအိမ်မှာကုသနေကြတာပါအောက်ဆီဂျင်သာရရင်အဆင်ပြေမှာပဲလို့ရန်ကုန်မြို့ကကိုတန်းစော်ဝင်းကပြောပါတယ
်။အောက်ဆီဂျင်သာရမယ်ဆိုတော့စိတ်ကြောက်အောင်မရှိဘူး။အောက်ဆီဂျင်ရဖို့ကကျွန်တော်တို့ကပတ်သက်နေဟိုတသိန်းကန်တော့နှစ်သိန်းခွဲပြီးလည်းမရဘူး။နှစ်သိန်းကန်တော့၄သိန်းပြီးလည်းမရဘူး။ဝယ်ပြီးတော့ဒီအောက်ဆီဂျင်ဝယ်လာပြီးတော့ဒါရှူလိုက်လို့ဒါကုန်သွားရင်ပြန်ထည့်ဖို့ကပြန်မပြေဘူး။အဲ့လိုလေးပေါ့
။ပြီးခဲ့တဲ့သတင်းပတ်တွေကစလို့နိုင်ငံတော်ဝန်အောက်ဆီဂျင်ရရှိရေးတန်းစီဆောင်ဆိုင်ဝယ်ယူမိကြရပါတယ်။အောက်ဆီဂျင်အလုံးအလောက်မရသလိုအောက်ဆီဂျင်တူလောင်တဲ့ဦးတွေလည်းပြက်လက်နေတာပါ။အောက်ဆီဂျင်ရရေးလာပြီးတော့တန်းစီဆောင်ဆိုင်နေတဲ့ရန်ကုန်မြို့ကကိုရဲကျော်မိုးကလည်းအခုလိုရှင်းပြပါတယ်
။ဒါကူတာကျွန်တော်မအိပ်ပဲနဲ့3နာရီ15-20လောက်ပါပို့ပေါင်းလေးဦးလက်ဆောင်ပါသေးတယ်ဗျာ။ဘာဖြစ်လို့ကျွန်တော်မာရှယ်လို့ထုတ်တာလဲ။ဒီ4နာရီ10နာရီတော့ဒါတူရင်းတိတ်မှလည်းဆိုးပါသေးတယ်အဲ့တော့3နာရီကြော်တော့မှာဖတ်လာတော့3နာရီကြော်တော့ဒီရောက်တယ်ဘာ95ကျောင်းရှိမှစဉ်းနေတယ်အားရှိတယ
်မြန်မာနိုင်ငံအတွက်နိုင်ငံတကာအတိုင်းဝိုင်းကအရင်ပေါ်အခုအညီမပေးရင်တည်ဆုံးမှုတိုးလာနိုင်တယ်ဆိုကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်ရေးအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကဗုဒ္ဓဟူးနေ့မှာသတိပေးပါတယ်ဆီယနာတင်းပြီးနောက်ပိုင်းနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကပုံမှန်မလဲပတ်နိုင်ဖြစ်နေတာပါရန်ကုန်မြို့ကကိုရဲဝင်းထုတ်ကအခုလိုပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ထိန်းချုပ်မှုသူတို့ရဲ့အကြည့်သေးမှုသူတို့ရဲ့နောက်သူတို့လုံးကံပုံကြီးကမားနေတော့သမဲဖြစ်နေတယ်လို့ပြောပါ။အကုန်လုံးဒီထက်ဆိုးဖို့ပဲရှိတယ်။ကြော်သွားဖို့လို့မရှိဘူး။ဘာဖြစ်လို့လဲဆိုတော့လုံခဲ့တဲ့နေ့ရက်တုန်းကရေဝေးတုံးတယ်မှာ39ပဲ။နောက်နေ့ရက်နေမှာ250ဆိုတော့ကျွန်တော်တို့ pathway တွေစတဲ့ဝင်းတွေတော့ဟာ35000လောက်ရှိတယ်။
ရန်ကုန်မြို့တွင်မိတ္တကျုံမှုရင်းမြုပ်တျုံမှုအရေးအတွက်ကိုတော့တာဝန်ရှိသူတွေကတရားဝင်မထုတ်ပြန်ပါဘူး။ဒါပေမဲ့အခုညီပင်းနေသူတွေနဲ့လူမှုကွန်ရက်ပေါ်မှာခံမှန်းပြောဆိုချက်တွေအရတော့ရေဝဲတုတ်တံမှာမြေရှင်တေဆုံးသူရှုအလောင်း100ကျော်လောက်တျုံနေရတာကနေဗုဒ္ဓဟူးနေ့မှာတော့200ကျော်ထိရှိခဲ့တယ်လို့ပြောပါတယ်။ရန်ကုန်မြို့ကတခြားတုတ်တံတွေမှာလည်းတျုံပေးရတဲ့အရေးအတွက်ပုံမှန်ထက်ပိုများနေပါတယ်။ဒီဆုံးသူတွေကိုတကြွေရဲ့အတွက်တုတ်တံကိုတဲဖို့အရင်ပေါ်ကရဖို့ကလည်းအခက်အခဲဖြစ်လာနေတယ်လို့အမည်မဖော်လို့တဲ့အကူအညီပေးနေသူတွေကပြောပါတယ်ရှင်